身边有点冷的地震都比较好适应。阿拉平不分你的事情，他们不分你的事情，一般都没得很多事情。
这个巴老马 coronavirus 有个不讲最松的都无疑哈。အခုချိန်ထိကိုရော့ကျသွားတာမရှိသေးပဲတနေ့ထက်တနေ့ကိုတိုးလာနေတော့မှာပဲအခုဆိုရင်သိဆုံးတဲ့သူဦးရီဟာ3သိန်းကိုကျော်လွန်သွားပြီဖြစ်တာကြောင့်လူပေါင်း3သိန်းကျော်သိဆုံးခဲ့ရတဲ့ပထမကမ္ဘာစစ်ထက်သိဆုံးနှုန်း3ဆလောက်ကိုများနေပြီးတော့လူဦးရေ4သိန်းကျော်လောက်သိဆုံးခဲ့တဲ့ဒုတိယကမ္ဘာစစ်နီးနီးလောက်ကိုရှိလာနေပါပြီမြန်မာနိုင်ငံမှာတော့အခုတလောရာသီဥတုကလည်းအတော်လေးပူလှတာမို့ဒီ virus ပိုးရဲ့ဒဏ်ကိုတိတ်မခံစားရသေးဘူးလို့ဆိုနိုင်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့သိဆုံးမှုကူးစက်မှုနှုန်းတွေကပြီးခဲ့တဲ့သတင်းပတ်ထင်မှာတိတ်တိတ်တသားကိုမရှိသလောက်ရော့လာတာကြောင့်ရန်ကုန်မန္တလေးလိုမြို့ကြီးတွေမှာဆိုရင်လူတွေအပြင်းပြန်ထွက်လို့စီစီကားကဖြစ်လာတာကိုပြန်တွေ့နေရပါတယ်။ဒီလိုအခြေအနေမှာပေါ့ပေါ့ဆဆမနေသင့်ဘူးလို့ American ပြည်ထောင်စုကစိတ်သိပ်ပံပညာရှင်ဒေါက်တာမင်းမင်းစိုးကတတိပေးပါတယ်
။လက္ခဏာပေါ်ပေါ်ရင်းချိန်မှာကူးစက်နိုင်တယ်လက္ခဏာမပေါ်တဲ့အချိန်လည်းကူးစက်တယ်ဘလို့ဆိုလဲအောင်ဆိုရင်နောက်ချိန်တော့ကူးနိုင်တယ်လို့တခြားချက်တွေပြောရင်တော့ဒီ6တွေအတွင်းမှာတခြားတယောက်ကရှိနေပြောနိုင်တယ်နေသားရှိ
မြန်မာနိုင်ငံကယောဂကူးစက်ခံရတဲ့သူထောက်ဝက်ကျော်ဟာလူငယ်လူလတ်ပိုင်းတွေဖြစ်ပါတယ်အထူးသဖြင့်တော့အသက်20ကနေအသက်30ကြားလူငယ်အမျိုးသားတွေမှာယောဂကူးစက်ခံရတာများပြီးတော့အသက်30ကနေ40ကြားလူလတ်ပိုင်းတွေမှာတော့အမျိုးသမီးတွေယောဂကူးစက်ခံရတာများနေတာပါမြန်မာနိုင်ငံရဲ့လူဦးရေအရအသက်20ကနေ40ကြားလူငယ်လူလတ်ပိုင်းတွေအများဆုံးရှိလို့အဲ့ဒီအသက်အရွယ်ဒီမှာကူးစက်တာဆိုပေမဲ့လေလူငယ်တွေမှာကူးစက်မှုနှုန်းများနေတာဟာအန္တရာယ်ရှိပါတယ်ယောဂလက္ခဏာမပြဘဲလူငယ်တွေဟာယောဂပိုးသေဆောင်တဲ့သူတွေဖြစ်နေနိုင်တာကြောင့်လဲ American စိတ်သိပ္ပံပညာရှင်ဒေါက်တာမင်းမင်းစိုးကသတိပေးနေတာပါ
virus ကျန်တယ်ဆိုကျွန်တော်တို့အများကြီးပါပြောင်းနေတဲ့ content ရှိတယ်ပေါ့နော်ပြောင်းနေတဲ့အလိုဘလို content ဖြစ်နေတဲ့လူတွေကဘလို့လူတွေများလဲဆိုတော့လူငယ်တွေပဲများတယ်လူငယ်တွေကအပြင်ခတ်နေတယ်လူငယ်တွေကလုံးလုံးရရတယ်ပြောင်းပြောင်းနေတဲ့ content တွေရှိတယ်ဘာသာစီးတယ်လောက်လောက်ချမ်းမှာပြည်ကကလုံးလုံးရတယ်တကယ်လို့ရပြီပါအဲ့တော့သူကကူးစက်ပူချက်ကပုံများတယ်
မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးကလူငယ်တွေကတော့ဒီယောဂကိုတိတ်မကြောက်ကြဘူးလို့ဆိုနိုင်ပါတယ်ဒီကယောဂတန်အလူလဲခံခဲ့ရပြီတဲ့နောက်အခြေအနေကောင်းလာတယ်လို့ယူဆနိုင်တဲ့တောင်ကိုရီးယားနိုင်ငံမှာဆိုရင်29နှစ်အရွယ်လူငယ်အမျိုးသားတယောက်ဟာကလပ်တွေဘားတွေကိုသွားခဲ့ပြီတဲ့နောက်မှာယောဂထပ်ကူးစက်ခံခဲ့ရပါတယ်။သူကနေတဆင့်ပြန်ကူးစက်တဲ့သူတွေတွေ့လာတာကြောင့်ဒီ virus ရဲ့ဒုတိယလှိုင်းလာနိုင်ဖွယ်ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုတိုင်ကသတိပေးခဲ့ပါတယ်။ယောဂပိုးတွေအများဆုံးကူးစက်ခံရတဲ့ American ပြည်ထောင်စုကကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လေတားမြစ်ထားတဲ့ဂျာကနေပါတီပွဲတစ်ခုကိုခိုးလောက်ခဲ့ရကနေယောဂကူးစက်တဲ့ဖြစ်ရလေရှိပါတယ်။အဲ့ဒီပါတီပွဲတက်ခဲ့တဲ့လူလောလောဆယ်5ယောက်ကိုကူးစက်ခံရပြီးတော့ဒီထက်မကပိုများနိုင်တယ်လို့လည်းဒေတာအာနာပိုင်းကပြောထားတာပါ။မြန်မာပြည်မှာလည်းအစိုးရကဖြေလျှော့တာတချို့လုပ်ပြီးလိုက်တာကြောင့်လူတွေအပြင်းပြန်ထွက်နေပါပြီ။မန္တလေးမြို့က RFA သတင်းတောက်မက်ခေမနီဝင်းနဲ့စကားပြောကြည့်တဲ့အခါမန္တလေးကျောင်းမေးမှာတော့လူတွေစီနေတယ်လို့ဆိုပါတယ်။
မန္တလေးမှာဒီအပိုင်းဆိုလို့ရှိရင်အပြင်ထွက်တဲ့သူတွေတိတိကျကျပုံများလာတယ်။လူကြီးလူငယ်မရွေးပေါ့နော်တော်တော်များများပြင်ထွက်လာကြတယ်။သူတစ်ပြင်းမန္တလေးမြို့ကျောင်းပတ်လယ်မှာဆိုလို့ရှိရင်လူစီတာကိုတွေ့ရတယ်။ဒီမှာမပါလို့ကြလဲဆိုများသောအားဖြင့်တော့ platform ပတ်လယ်မှာကျောင်းပတ်လယ်မှာဆိုလို့ရှိရင်အားကစားတွေလောက်ကြရပြေးကြရအစုဖွဲ့လိုက်ခံပြီးစကားပြောနေကြရတွေ့ရတယ်ပေါ့နော်။အထူးသဖြင့်တော့မန္တလေးမှာလူငယ်တွေထွက်တာကိုလည်းတွေ့ရတယ်။ဒါပေမဲ့လူငယ်တွေအများအပြားသွားနေသွားတာရှိတဲ့လက်ဖက်ရည်ဆိုင်တွေတော့နော်ဆက်တောက်ဆိုင်တွေတော့ဟိုဟိုကလပ်တွေကတီဗီရီယာတော့အခုချိန်ထိဖွင့်ပွက်မရှိသေးပါဘူး။ဖွင့်ရဖို့လည်းအဲရက်သတ်မှတ်ထားတဲ့အနေထားလည်းမန္တလေးမှာမတွေ့ရသေးပါဘူး
။တကယ်တော့ COVID-19 လို့ခေါ်တဲ့ coronavirus ယောဂပိုးရဲ့အန္တရာယ်ကကဘာကိုအကြီးအကျယ်ချိန်ချောင်းနေတော့မှာပဲ။ဒီယောဂကိုကုဖို့စေလည်းမရှိသေးပါဘူး။ဒီကနေ့မျိုးဆက်ကကဘာကတ်ယောဂဆိုတာကိုမကြုံဘူးလို့အန္တရာယ်ရဲ့စိန်ခေါ်မှုတွေကိုပေါ့ပေါ့တန်တန်သဘောထားနေတာလား။ယောဂကူးစက်မပြန့်ပွားအောင်ထိန်းချုပ်တာတွေကိုစက်ပြီးတော့သိမခံနိုင်တော့တာလား။အန္တရာယ်ရဲ့အခြေအနေမှန်ကိုသဘောမပေါက်ပဲဖြစ်နေသလားဆိုတာကတော့စဉ်းစားစရာပါ။သိကြတာကတော့ဒီယောဂကပေါ့စမြင်သိစေနိုင်တဲ့ကမ္ဘာကပ်ယောဂဖြစ်တယ်ဆိုတာပါပဲခင်ဗျာ
။ RFA 27 မှာစီးတဲ့အင်္ဂါနေ့ညပိုင်းမှာပုံ